မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကူညီထောက်ပံ့မှုပြုလုပ်ခဲ့တဲ့တရုတ်ကုမ္ပဏီတစ်ခုကိုရာဇဝတ်မှုနဲ့ဆွဲချက်တင်လိုက်ပြီးတော့စီးပွားရေးဒဏ်ခတ်အရေးယူမှုတွေချမှတ်လိုက်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကကြေညာပါတယ် DHID Corp Dunhuangshen စက်မှုဖွံ့ဖြိုးရေးကုမ္ပဏီ Limited ကုမ္ပဏီရဲ့ဥက္ကဋ္ဌအမျိုးသမီးမာရှယ်ဟောင်းနဲ့တခြားကုမ္ပဏီရဲ့ထိပ်တန်းအုပ်ချုပ်ရေးမှု3ယောက်ကိုအမေရိကန်ငွေကြေးဆိုင်ရာအဖွဲ့အစည်းကိုအသုံးပြုပြီးတော့ငွေကြေးခဝါချမှုအပါအဝင်မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖောက်ပြရမှာလျှို့ဝှက်ပူးပေါင်းကြံစည်မှုနဲ့အရေးယူလိုက်ပါတယ်။ DHID ကိုမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်အတွက်ငွေကြေးအထောက်အကူပေးနေတယ်လို့တန်တရားရှိနေတဲ့ Kwansan Bank Corporation နဲ့ဆက်နွယ်ပတ်သက်နေမှုနဲ့တရုတ်အစိုးရအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။ကုမ္ပဏီရဲ့ဥက္ကဋ္ဌမာရှောင်ဟောင်းကိုတရုတ်အာဏာပိုင်တွေကပြီးခဲ့တဲ့လကလေးကထိန်းသိမ်းထားခဲ့တာပါ။ဒါဟာကျွန်တော်တို့နဲ့တရုတ်နိုင်ငံပူးပေါင်းလှုပ်ဆောင်နိုင်တယ်ဆိုတာကိုပြသနေတာဖြစ်ပါတယ်ဒါဟာကျွန်တို့တို့အတွက်အကျိုးစီးပွားဖြစ်တယ်ဆိုတဲ့အမြင်နှစ်နိုင်ငံစလုံးမှာရှိကြပြီးတော့မြောက်ကိုရီးယားနိုင်ငံပေါ်ကြီးမားတဲ့ PR ပေးနေတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်မတ်ထရူနာကတနင်္လာနေ့မှာပြောကြားလိုက်ပါတယ်